Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဩဂုတ်လ2ရက်နေ့စနေနေ့ညနေပိုင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမဲရေးတန်တာကျွန်တော်ကျွန်တော်ကြော်သိမ်းကြည့်ညမှာပါHamas တွေပြန်ပြီးဆွဲသွားတယ်လို့ Israel ဘက်ကပြောနေတဲ့ Israel စစ်သားဟာတိုက်ခိုက်မှုတွင်သေဆုံးသွားပွဲရှိတယ်လို့ Hamas ဘက်ကပြောပါတယ်။ Ebola virus ပိုးဟာထိန်းချုပ်နိုင်တာနဲ့ပိုးပြီးမြန်မြန်ပြန့်ပွားနေတယ်လို့ WHO ကပြောလိုက်ပါတယ်။ပြီးပြီးတော့မှကျင်းပမဲ့ ARF ဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးတွေတက်ရောက်ဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြီးညာပါပါမြတ်
။ကောင်းပါပြီရှင်။ဒီညနေပိုင်းနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့သမရဦးသိန်းစိန်နဲ့စာနယ်ဇင်းကောင်စီယာယီတို့တွေ့ဆုံညှိနှိုင်းခဲ့ကြတဲ့အခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာပါ
။ကြေညာပါပြီသား။မီဒီယာသမားတွေရဲ့ပြည်ထောင်စုကျင်းထောင်တဲ့အခါကျတော့သူကတရားစီရင်မှန်တိုင်းကိုသတ်ဖြတ်လို့မရဘူးပေါ့အဲ့တော့သူ့အနေနဲ့လုပ်ပိုင်ကိုရတော့အခြေခံဥပဒေပေးထားတဲ့ပုံမှန်
ဆန်နေစင်းကောင်စီယာယီကကိုစောသက်ထွေးပြောသွားခဲ့တာပါအပြည့်စုံကိုမကြခင်မှာတင်းပြပေးမှာပဲဒီနောက်မှာတော့ကဘာတလွားကာယောဂအသွင်ဆောင်လာနေတဲ့ Ebola virus ပြန့်နှံ့မှုအခြေအနေတွေကိုစူးစီးတင်ပြပေးဖို့ရှိသလို BNN နိုင်ငံကလူငယ်တွေသတင်းမှာစိတ်ဝင်စားလာစေဖို့ rap guitar style နဲ့စမ်းသစ်တီထွင်တဲ့သတင်းတင်ဆက်မှုပုံစံတစ်ခုအကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတန်နာကျော်တို့ကကြီးညာပေးပါမယ်ရှင်။
ဟမတ်စ်တွေကပြန်ပြီးဆွဲသွားတယ်ဆိုပြီးအစ္စရေးကဆွဆွဲထားတဲ့အစ္စရေးစစ်သားဘယ်မှာရှိနေလဲဆိုတာကိုမသိဘူးလို့ဟမတ်စ်ရဲ့လက်နက်ကိုင်အဖွဲ့ကပြောပြီးအဲဒီစစ်သားဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုမှာတေဆုံသွားပွဲရှိတယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်အစ္စရေးစစ်သားကိုပြန်ပြီးဆွဲသွားခဲ့တယ်လို့အစ္စရေးဘက်ကပြောထားတဲ့ဂါဇာကမ်းမြောင်တောင်ပိုင်းကသူတို့ရဲ့လက်နက်ကိုင်တွေနဲ့အဆက်အသွယ်ပြတ်နေတယ်လို့ဟမတ်စ်အဖွဲ့ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်အဲဒီစစ်သားကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဘရာကိုဘားမားကတောင်းဆိုထားပါတယ
် I want to make sure thatthey are listening if they are serious about trying to resolve this situation that soldier needs to
be တေချာနားထောင်စီခြင်းပါတယ်ဒီအခြေအနေကိုဖြေရှင်းဖို့ကြိုးစားရေးသူတို့အလေးနဲ့ထားရဲဆိုရင်အဲ့ဒီစစ်သားကိုအမြန်ဆုံးချွင်းချက်မရှိပြန်လွတ်ပေးဖို့လိုအပ်ပါတယ်လို့သမ္မတဥပမာကတောက်ကြနေမှာပြောခဲ့တာပါအစ္စရေးနဲ့ဟာမတ်စ်တို့အကြားအပြစ်ခံရစေရေးသဘောတူညီချက်ရဖို့ခက်ခဲလိမ့်မယ်လို့သူယူဆကြောင်းလဲမစ္စတာဥပမာကပြောခဲ့ပါတယ်
လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကယူကရိန်းအရှေ့ပိုင်းမလေးရှားလေကြောင်းလိုင်းကခီးသည်တင်လေရင်ပြတ်ကျခဲ့တဲ့နေရာပတ်ပတ်လည်မှာတိုက်ပွဲတွေရပ်ဆိုင်းထားတာကြောင့်နိုင်ငံတကာကျွမ်းကျင်သူတွေသေဆုံးသူတွေရဲ့ရုပ်ကြွင်းတွေကိုဒုတိယမြောက် Yes Type ဖြစ်နေရှာဖွေနိုင်ခဲ့ပါတယ်။ယူကရိန်းစစ်သားတွေနဲ့ရုရှားလိုလာတဲ့တရားခွဲထွက်ရေးဝါရီတွေကြောင့်မှအပြစ်ရပ်ထားတဲ့အတွက် Netherlands နဲ့ Australia စုံစမ်းစစ်ဆေးရေးမှုအယောက်80လောက်ဟာလေရင်ပြတ်ကျထားတဲ့နေရာစီဒီကနေ့ပြန်သွားခဲ့ကြပါတယ်။တောက်ကြနေတုန်းကတော့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ယူကရိန်းနိုင်ငံကတရားခွဲထွက်ရေးဝါဒီတွေကိုရုရှားနိုင်ငံကတိုးပြီးတော့ထောက်ခံနေတဲ့ပုံမှာအမေရိကန်ပြည်ထောင်စုအနေနဲ့အလေးနဲ့အစိုးရနေစေပဲလို့ပြောခဲ့ပါတယ်။တန်ရင်းတမန်ကအဖြစ်တစ်ခုရဖို့အတွက်သူလိုလားတယ်ဆိုတာကိုရုရှားခေါင်းဆောင်နဲ့သူဆွေးနွေးခဲ့တယ်လို့တောက်ကြနေကအင်ပြီးတော့မှသတင်းတောက်တွေကိုသမ္မတအိုဘားမားကပြောသွားခဲ့ပါတယ်။ဒါမဲ့လေအမေရိကန်ပြည်အောင်စုကဘာလုပ်နိုင်လဲဆိုတာမှာကန့်သက်ချက်တွေရှိတယ်လို့မစ္စတာအိုဘားမားကပြောခဲ့ပါတယ်ရှင်
။အမေရိကန်မက္ကဆီကိုနယ်စပ်တစ်ချောက်ကအကြက်တဲကိုဖြစ်ရှင်းမှုရည်ရွယ်တဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေတရက်ကိုအမေရိကန်အောက်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်။ Republican အမတ်အများစုရှိတဲ့အောက်လွှတ်တော်ကနေအတည်ပြုလိုက်တဲ့အဲ့ဒီဥပဒေမူကြမ်းအရလူကြီးမပါပဲဝင်လာတဲ့ကလေးတွေကိုမူရင်းနိုင်ငံပြန်ပို့ရေးပို့လွှဲကူစေပြီးနယ်စပ်ကနိုင်ငံတော်အဆောင်တပ်ဖွဲ့တွေရန်ပုံငွေတိုးပြီးရလာမှာဖြစ်ပါတယ်။အောက်လွှတ်တော်ကနွေရာသီကာလသတင်းကားပတ်ကြမရက်နာခင်မှာတောက်ကြနေနှောင်းပိုင်းအထိအလုပ်လုပ်ပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြတာပါဒီမိုကရက်တစ်အမတ်အများစုရှိတဲ့အထက်လွှတ်တော်ကတော့သူတို့ရဲ့ဥပဒေမူကြမ်းကိုမဲမခွဲခင်မှာလွှတ်တော်ကိုရန်နာလိုက်တာကြောင့်အ ਨੇ စုံနောက်လအထိတော့ကွန်ဂရက်လွှတ်တော်ကနေနောက်ထပ်လှုပ်ဆောင်တဲ့တစုံတရာထပ်ထွက်လာဖို့မရှိတော့ဘူးဆိုတဲ့သဘောပါပဲကွန်ဂရက်လွှတ်တော်တစ်ခုလုံးကထောက်ခံတဲ့ဥပဒေမူကြမ်းမရှိသေးတာကြောင့်ရွှေပြောင်းဝင်လာတဲ့ကလေးတွေနဲ့နေဆက်လုံချုံရေးအတွက်တရရရန်ပုံငွေထောက်ပံ့ဖို့သူ့ဘာသာပဲလုပ်တော့မယ်လို့သမ္မတဘရက်ကိုဘားမားကပြောထားပါတယ်
အမေရိကန်ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းထားသူတွေကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကနိုင်ငံရဲ့စစ်နှုံးပေါင်းကိုကျော်လွန်တဲ့နှင်းပန်းမှုနှီးလန်းတွေအသုံးပြုခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအတိအမှတ်ပြုပြောကြားသွားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုကြီးတစ်ခုဖြစ်လာအောင်မလားဆိုတာအမေရိကန်လုံခြုံရေးအရာရှိတွေမသိကြဘဲနဲ့သူတို့ဘက်မှာဖိစီးမှုတွေတအားများနေတယ်လို့သမ္မတအိုဘားမားက တောက်ကြနေကပဲပြောသွားခဲ့ပါတယ်။အဲလိုလောရက်တွေကိုသမ္မတဥပမာက2009မှာသမ္မတဖြစ်လာခဲ့ပြီးတဲ့နောက်တရားမဝင်လို့ကြေညာခဲ့ပေမဲ့လေတော်ချာနှိမ့်ဆက်ညှဉ်းပန်းနေဆိုတဲ့အသုံးအနှုန်းကိုတော့ရှောင်ခဲ့တာပါ။2000ခုနှစ်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်မှုနဲ့မတင်ငါဖြစ်ပြီးတော့ဖမ်းခံရတဲ့သူတွေပေါ်မှာ CIA American ဘဟုထောက်လှမ်းရေးအေဂျင်စီကကြမ်းတမ်းတဲ့နှီးတွေနဲ့ဆက်ဆံခဲ့တယ်ဆိုတော့ American အထက်လွှတ်တော်ရဲ့အစီရင်ခံစာကိုအများပြည်သူဖတ်ခွင့်ပြုတော့မယ့်အချိန်မှာပဲသမ္မတဥပမာကအခုလိုပြောသွားတာဖြစ်ပါတယ်ရှင်
ဒီဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရဲ့စနေနေ့ညနေပိုင်းသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်နော်အာဖရိကနိုင်ငံတွေမှာကူးစက်ပြန့်ပွားနေတဲ့ Ebola virus ဟာထိ ंछ ုတ်တားဆီးဖို့လုဆောင်နေတာတဲ့ပိုးပြီးမြင်းမြန်ဆန်ဆန်ပြန့်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဲ့ဒီနိုင်ငံတွေရဲ့သမ္မတတွေကိုတတိပေးလိုက်ပါတယ်။ Ebola virus ပိုးကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ကြီးလက်ဒေသတွေစီလုံခြုံရေးတပ်ဖွဲ့တွေဆေလွတ်ပြီးအဲ့ဒီနေရာတွေကိုတည်တံ့ခွဲခြားထားနိုင်ရင်ဒီ virus ပြန့်ပွားမှုကိုကာကွယ်နိုင်မယ်လို့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေရဲ့သမ္မတတွေနဲ့တောက်ကြနေကတွေ့ဆုံပြီးမှ WHO အကြီးအကဲဒေါက်တာ Margaret Chan ကပြောတော့တာပါ။ဒီယောဂကုသပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့လှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာကဝန်ဝန်ကူညီပေးကြဖို့လဲဒေါက်တာချန်းကပန်ကြားတော့ပါတယ
် You must support the extraordinary measures and the determination of the free presidents
နိုင်ငံတော်တိုင်းဝိုင်းနေနဲ့တူမတူတဲ့နိလန့်တွေနဲ့ဒီပြဿနာကိုဝန်ဝန်ကင်တွေ့ကြရပါမယ်ကျွမ်းကျင်သူတွေပူပြီးတာတက်ခွဲကန်းတွေအတွက်လိုအပ်မှုတွေထောက်ပံ့တာ virus မထိနိုင်တဲ့ဝက်စုံတွေနဲ့ဗန်ဒါယီအထောက်ပံ့တွေအပါအဝင်တခြားအရေးမြစ်တွေကိုပို့ပေးပြီး Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးနိုင်ဖို့ဒီနိုင်ငံ၃နိုင်ငံနဲ့သူတို့သမ္မတတွေကိုကူညီကြရပါမယ်လို့ဒေါက်တာ Margaret Chan ကပြောသွားတာပါ Washington မြို့တော်မှာလာမယ့်သတင်းပတ်တွင်ကျင်းပမယ့်ထိသီးဆွေးနွေးပွဲတက်ရောက်ဖို့လာကြမယ် Ebola virus ကူးစက်နေတဲ့နိုင်ငံတွေကကိုယ်စားလှယ်တွေကိုနိုင်ငံအဝင်မှာစစ်ဆေးမှုတွေလုပ်ပြီးမှနိုင်ငံထဲကိုဝန်ခံမယ်လို့ American သမ္မတ Barack Obama ကပြောထားပါတယ်
မြောက်ကိုရီးယားနိုင်ငံနဲ့ဟိုးရင်တွေကမတည့်ခဲ့တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရင်းရင်းနှီးနှီးဆက်ဆံတာတွေ့ရနိုင်တဲ့ခီးစဉ်တစ်ခုအတွက်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပျုံယဲမျိုးတော်ကနေစနေနေ့မှာပဲစတင်ထွက်ခွာသွားပြီဖြစ်ပါတယ်မြန်မာနိုင်ငံမှာဩဂုတ်လ10ရက်နေ့မှာကျင်းပမယ့် ASEAN အရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့ဒေတာရင်းနှီးနှောဖလှယ်ပွဲကိုပါရောက်လာနိုင်တဲ့သူရဲ့အရှေ့တောင်အာရှ၅နိုင်ငံခီးစဉ်အတွက်မစ္စတာရူဆူယွန်ပျုံယဲမျိုးတော်ကနေပြီးတော့လေယာဉ်နဲ့ထွက်ခွာသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့ ARF ASEAN ဒေသရင်းအစည်းအဝေးကိုအာရှနဲ့ကမ္ဘာတစ်လောကကိုယ်စားလှယ်တွေလာရောက်ကြမှာဖြစ်ပြီးတော့အာရှပစိဖိတ်ဒေသမှာယုံကြည်မှုတည်ဆောက်ရေးနဲ့တန်တမန်ဆက်ဆံရေးပိုကောင်းမွန်အောင်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးကြမှာပါဒီအာဆီယံအခမ်းအနားဟာပြီးခဲ့တဲ့နှစ်တွေကလေးကမြောက်ကိုရီးယားနဲ့သူ့ရဲ့ဟိုးရင်တွေကပြိုင်ဘက်နိုင်ငံတွေဆုံတွေ့ရအရဖြစ်ပါတယ်2000ခုနှစ်နဲ့2004ခုနှစ်တို့မှာအဲ့ဒီတုန်းကမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပါကီချွန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကောလင်းပါဝဲလ်တို့အာဆီယံစည်းဝေးပွဲမှာဘေးရွယ်ဆွေးနွေးပွဲဖြစ်နေတွေ့ဆုံခဲ့ပါတယ်။2011ခုနှစ်မှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပါတီချွန်ကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခင်ဆွန်ဟွန်နဲ့ဒီအာဆီယံစည်းဝေးပွဲမှာပဲတွေ့ဆုံခဲ့တာပါ။ဒီနှစ်အာဆီယံစည်းဝေးပွဲမှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကအမေရိကန်တောင်ကိုရီးယားဒါမှမဟုတ်ဂျပန်နိုင်ငံတို့ကတန်တမန်တွေနဲ့တွေ့ဆုံဖို့အတည်ပြုထားတာမရှိသေးပါဘူး။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဟာလော်ဗီယနဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံတို့ကိုတွားရောက်မယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယွန်းဟာဝန်ကြီးသစ်ဖြစ်ပြီးတော့2014အေပရီလကမှဒီရာထူးကိုရရှိတာဖြစ်ပါလိမ့်ရှင့်။
ဒီနိုင်ငံရှိပိုင်းခွန်ရှမ်းမြို့ကစစ်ရုံတစ်ခုမှာပေါက်ကမှုဖြစ်ခဲ့တဲ့အတွက်လူ65ယောက်သေဆုံးပြီးတရားကြောဒဏ်ရာရသွားတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တိုင်ဝမ်ကုမ္ပဏီတစ်ခုပိုင်တဲ့မော်တော်ယဉ်ဘိန်းတန်ကိုယ်တဲ့ပုတ်တိုက်တဲ့အလို့ရုံမှာဒီကနေ့မနေ့အစောပိုင်းကပေါက်ကမှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အလုံပိတ်အခန်းတစ်ခုထဲကဖုံမှုတွေကနေမိစဓမ္မမှုမိတော့ဖြစ်ပြီးပေါက်ကမှုဖြစ်ခဲ့ပွဲရှိတယ်ဆိုတာကိုကနအူးစုံစမ်းစစ်ဆေးမှုကပြပါတယ်။အလောင်း45လောင်းကိုအပျက်စီးပုံတွေကနေဆွဲထုတ်ခဲ့ရပြီးနောက်ထပ်အယောက်20ကတော့ဆေးရုံမှာသေဆုံးသွားခဲ့တယ်လို့မြို့ဥချိုရေးပိုင်းတာဝန်ရှိသူတူကပြောပါတယ်။ဒဏ်ရာသူအများပြားဟာပြင်းထန်တဲ့မိလောင်ဒဏ်ရာတွေကိုရထားကြပါတယ်။ဗီယက်နမ်နိုင်ငံရဲ့ရေချောင်းလုံခြုံရေးတိုးတက်စေဖို့အကူအညီတဲ့အစီအစဉ်တစ်ခုရဲ့စိတ်တပိုင်းအဖြစ်အသုံးပြုပြီးသားရေရင်6ဆင်းကိုဂျပန်ကဗီယက်နမ်နိုင်ငံကိုပေးရမှာဖြစ်ပါတယ်။ဗီယက်နမ်မှာရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါနဲ့ဗီယက်နမ်စီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနဝန်ကြီးပွီခန်ဗင်းတို့ပေါက်ကြံတွေကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကအမေရိကန်ဒေါ်လာ5000ဘူးလောက်ရှိပါတယ်။ ရည်ရင်တွေကိုပေးရတာမှာလေ့ကျင့်ရေးအစီအစဉ်လဲတွက်ဖက်ပါဝင်ပြီးဗီယက်နမ်ကမ်းခြေဆောင်တပ်နဲ့ငါးဖက်လုပ်ငန်းကင်းထောက်စောက်ကြည့်ရေးအထောက်အကူဖြစ်စေမဲ့ကိရိယာတွေတက်ဆင်ထားပါတယ်။ဗီယက်နမ်နဲ့တရုတ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ Paracels ကျွန်းစုတွေနားမှာမေလအစောပိုင်းကတရုတ်တို့ကနေရေနံတူးစင်ကြီးတစ်ခုတွားချခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးဟာနှစ်ပေါင်းများစွာအတွင်းအနေဆုံးအဆင့်ကိုရောက်နေချိန်မှာပဲအခုဂျပန်ကဗီယက်နမ်ကိုအကူအညီပေးတဲ့ကိစ္စဖြစ်လာတာပါ။တောင်တရုတ်ပင်လယ်ရေပြင်အားလုံးနီးပါးကိုပိုင်ဆိုင်တယ်လို့တရုတ်ကပြောထားတာကြောင့်ဂျပန်အပါအဝင်ဒေသတွင်းတခြားနိုင်ငံတွေနဲ့ပဋိပက္ခဖြစ်တဲ့အခြေအနေရောက်နေရပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရသတင်းတွေကိုကိုကြွကြော်သိနေမိုင်းသန္နာကျော်တို့ကြီးညာပေးခဲ့တာပါမကြာခင်မှာတော့ဒီကူးသနိုင်တဲ့နည်းလမ်းမရှိသေးတဲ့ Ebola Virus ပြန့်နှံ့ကူးစက်မှုနောက်ထိန်းချုပ်နိုင်ဖို့အပူရပြင်းကျိုးပန်းနေကြရတဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။အခုနှစ်ပိုင်းအတွင်းသတင်းသမားတွေဇက်တိုက်ဆိုသလိုဖမ်းဆီးထောင်ချအေးအေးယူခံနေရတဲ့အနေအထားမှာတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမရရဲ့လုံပိုင်ခွင့်အတွင်းကတရားမျှတမှုရှိအောင်ဆောင်ရွက်ပေးမယ်လို့သမရကကတိပေးပြောဆိုပါတယ်။လက်ရှိသတင်းသမားတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်နေခြင်းမီဒီယာကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အချိန်မှာသမရဘက်ကအပြုသဘောဆောင်တဲ့အချက်တွေကိုလက်ခံဆွေးနွေးခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီဘက်ကလည်းပြောဆိုပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့လွတ်လပ်ပွင့်လင်းလာကစမြန်မာနိုင်ငံမှာသတင်းသမားတွေကိုဖိနှိပ်မှုပြင်းထန်လာတာ၊ထောင်ဒဏ်နဲ့ရေချမှတ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေညှော်နှဲလာတာတွေအပေါ်စိုးရိမ်မှုတွေဖြစ်လာနေတဲ့အတွက်မီဒီယာလောကတွင်ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်လို့မြန်မာစာနယ်ဇင်းကောင်စီယာယီကသမရကိုတိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့မြန်မာစာနယ်ဇင်းကောင်စီကဥဇော်သက်ထွေးကပြောပါတယ
်။မီဒီယာလက်နက်ခွင့်ရတာနှစ်နှစ်လောက်ပဲရှိပါသေးတယ်။ဒါကြောင့်မီဒီယာသမားတွေဟာကြီးဝေးနဲ့ပတ်သက်လို့ဖြစ်စေအကြီးသေးနဲ့ပတ်သက်လို့ဖြစ်စေကြွားချက်တွေရှိနေပါတယ်။ဒီပေါ်မှာသုံးနှစ်သားတည်ရှိသေးတဲ့ဒီမိုဒီအစိုးရနှစ်နှစ်သားကြီးရဲ့မီဒီယာကိုကျန်တဲ့ပြည်သားရိုင်းမောင်းပုံပေါ်တော့မလို့ရှင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကပြည်နယ်နဲ့ညီလိုင်းနဲ့ညီလိုင်းပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားဖို့အတွက်ပေါ့ကျွန်တော်တို့အနေနဲ့ကြီးရဲတဲ့ဆိုတော့အစိုးရကိုပြည်ပေးချင်တာပါပဲ
။သတင်းမီဒီယာသမားတွေနဲ့အစိုးရကြားအခြေအတည်အငင်းပွားပွေရာတရားရေးစီရင်မှုတွေမှာထောင်ဒဏ်နှစ်ချီပြစ်ဒဏ်ချမှတ်ခံရတဲ့သတင်းသမားတွေအတွက်နိုင်ငံတော်သမ္မတဘက်ကတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမ္မတရဲ့လုံပိုင်ခွင့်တွေကဥပဒေကြောင့်အရာမျှတအောင်ဆောင်ရွက်ပေးသွားမယ်အကြောင်းအလေးအနက်ကတိပေးခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီကဥဇော်သက်ထွေးကပြောပါတယ်
။ပြစ်ဒဏ်ချပြီးသားမီဒီယာသမားတွေရဲ့ပြစ်ဒဏ်ပြင်းထန်တော့တဲ့အခါကျတော့သူကတရားစီရင်မှန်တိုင်းကိုဆွတ်ဖက်လို့မရဘူးပေါ့။အဲ့တော့သူ့အနေနဲ့လုံပိုင်ခွင့်ကတော့အခြေခံဥပဒေကပေးထားတဲ့ပုံမှန်100လေးရာဒဉ္ငိမ့်ချမ်းသာဝင်ပေးပိုင်ခွင့်ရှိပါတယ်တဲ့။နောက်ဆုံးကျွန်တော်အနေနဲ့အဲ့လိုမျိုးလုပ်ပြီးလို့ရပါတယ်လို့ပြောတာဟုတ်နောက်တစ်ခုကတော့တရားဆွဲတာဒီစစ်စစ်မင်းများနေရာတွေကတော့သမရရဲ့အမေဟောသားအောင်မှာရှိတော့ဒါတွေကိုတော့သူ့ရဲ့ဝန်ကြီးဌာနတွေသူ့လူတွေကိုအမိန့်ပေးပြီးတော့ကြောင်းလဲလို့ရတဲ့အခြေအနေမျိုးရှိပါတယ
်နှစ်ဖက်ဆွေးနွေးမှုတွေအရာပြန်ကြားရေးဝန်ကြီးတစ်ဦးရဲ့ထွန်းနဲ့လဲသတင်းသမားတွေအကြားဆက်ဆံရေးပုံစံသစ်နဲ့အပြုသဘောဆောင်တဲ့ဆောင်ရွက်ချက်တွေရှိလာနိုင်မယ်လို့လဲမြန်မာစာနယ်ဇင်းကောင်စီဘက်ကယူဆပါတယ
်စာနယ်ဇင်းကောင်စီနဲ့ကျန်ကြာရေးဝန်ကြီးအစ်စ်နဲ့ကတော့ဆက်ဆံရေးအစ်စ်ထူထောင်ဖို့ဆွေးနွေးခဲ့တာရှိပါတယ်။ဒါကြောင့်ကျန်ကြာရေးဝန်ကြီးအစ်စ်ကနေပြီးတော့မှကျွန်တော်တို့စာနယ်ဇင်းကောင်စီယာယီပေါ်မှာဘလို့ပုံစံမျိုးနဲ့လက်ခံပြီးတော့ဆိုတာပေါ့ဆက်ဆံမလဲဆိုတာတော့ကျွန်တော်တို့ကနည်းနည်းစောင့်ကြည့်အောင်ပေါ့အခုနေမှတ်ချက်ပေးလို့တော့တော့ပါပြီ။ဒီနေ့တွေ့ဆုံမှုရတော့ဟိုအချိန်ကဟိုအပြုသဘောဖက်ကိုတော့တင်းညွန့်နေပါတယ်
အစိုးရပိုင်းဆိုင်ရာဝန်ကြီးဌာနတွေကိုသတင်းအချက်အလက်မှန်ရယူနိုင်မှုခက်ခဲနေတဲ့အခြေအနေပေါ်မှာလည်းတာဝန်ရှိရသူတွေဘက်ကသတင်းမီဒီယာတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်တဲ့အစီအစဉ်တွေစောင့်ရွက်ပေးဖို့ကိစ္စကိုလည်းအဓိကထားတိုက်တွန်းခဲ့ကြပါတယ်။
ကျွန်တော်တို့ကတော့သူတို့အစိုးရဘက်ကကွန်တက်ပါဆင်တွေတွေ့ပြီးဖုန်းနံပါတ်တွေတွေ့ပြီးအဲဒီဖုန်းတွေကိုဖုန်းဆက်ပြီးတတိယတခါအလုံးမဖြစ်ဘူးပေါ့။အဲဒီအတွက်သူကကြီးကသတင်းတွေရယူတဲ့အခါမှာခက်ခဲဖြစ်တာကိုပြင်းလင်းပြင်းထန်ပြောင်းလဲပေးဖို့ကျွန်တော်ဆွေးနွေးတဲ့အခါကျတော့သတင်းဒီလိုတဲ့ mechanism တခုကိုစောပါလာရေးသွဲပြီးတော့အကောင့်တွေပေါ်ကိုသမရအမိန့်ပေးခဲ့တာပါ
။နောက်သတင်းမီဒီယာတွေမှာဖော်ပြရေးသားထုတ်လွှင့်နေမှုတွေတဲ့သတင်းချက်လက်ဆိုင်ရာအငင်းပွားမှုတွေပြဿနာတွေဖြစ်လာရင်မြန်မာစာနယ်ဇင်းကောင်စီအနေနဲ့ဂျားဝင်စစ်ဆက်ဖြေရှင်းပေးနိုင်မှုသမရကိုတောင်းဆိုခဲ့ကြပါတယ်
။ဒီကပြဿနာတခုဖြစ်တိုင်းတရားရုံးမှာတရားဆွဲပြီးတော့မီဒီယာသမားတွေကိုအပြစ်ပေးရတဲ့ဆိုင်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုအရင်ပြစ်ပေးကြောင်းကြားပြီးမှဒီလိုဖြစ်တဲ့အတွက်စာနယ်ဇင်းကောင်စီဘက်ကလည်းကျင်းဝင်းနဲ့ဆက်သက်ပြီးတော့အားနဲ့ချွေးချက်တွေရှိရင်အဲ့ဒီမီဒီယာကိုခေါ်ယူပြီးတော့ စစ်တပ်ညီနိုင်ရှိပြီးတော့နောက်တာတို့သူ့ကိုအတွက်ကျွန်တော်တို့ကတောင်းရရမယ်အခြေအနေမျိုးကျွန်တော်တို့ပြောပြတာပါအစိုးရကအစိုးရကလည်းဒီအခြေအနေမျိုးလက်ခံမယ်သဘောရှိပါ
သတင်းသမားတွေရဲ့အခွင့်အရေးဥပဒေအရအကာအကွယ်ပေးနိုင်မှုအတွက်အဓိကလိုအပ်နေတဲ့ပြဋ္ဌာန်းထားပြီးသတင်းမီဒီယာဥပဒေအသက်ဝင်လာနိုင်ရေးကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကတမရအတီးပြုချက်အမြန်ရယူနိုင်မှုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။စာနယ်ဇင်းမီဒီယာဥပဒေအသက်ဝင်ဖို့ပဲရှိတော့တယ်ကျွန်တော်တို့နီးဥပဒေပြီးပြီအဲ့တော့အခုကျွန်တော်တို့ရဲ့နီးဥပဒေကရှင်းနေကြုံရုံရောက်နေပြီးတော့ကျွန်တော်တို့အားလာကိုရှင်းနေကြုံရုံကနေပြီးတော့တမရရှိကိုမြန်မြန်ပြန်လာပြီးအသက်ဝင်အောင်လုပ်ဆောင်ပေးဖို့အားလာကိုဆွေးနွေးခဲ့တာရှိပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ကိုယ်စားလှယ်တွေနဲ့တမရတွေ့ဆုံပွဲမှာပြန်ကြားရေးဝန်ကြီးသစ်ဦးရဲထွတ်လဲပါဝင်ပြီးတော့နှစ်ဖက်ရရှိလာတဲ့သဘောတူညီချက်တွေဆွေးနွေးချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဩဂတ်စ်လ၁ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်ရှင်
တို့ရရှိမြတ်မြအစိုးရနဲ့ညီညာရေးဆွေးနွေးပွဲမှာကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့စစ်ပန်တဲ့ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့အပေါ်မှာဆက်လက်အခြေပြုရပ်တည်သွားမယ်လို့မကြသေးမီကကျင်းပခဲ့တဲ့လိုင်ဇာထိပ်ပြီးစီဝေဘွားကဆုံးဖြတ်လိုက်ပါတယ်။သမဏကြီးတို့လွှတ်တော်တို့တပ်မတော်တို့ဘက်ကသဘောထားကြီးကြီးနဲ့အမျှော်အမြင်ရှိရှိဖြေလျှော့ပေးမယ်ဆိုရင်အောင်မြင်နိုင်မယ်လို့လည်းပဲသူတို့မျှော်လင့်နေကြပါတယ်ဆိုတော့သူတို့မျှော်လင့်တဲ့အတိုင်းဖြစ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲဘယ်လိုအတားအဆီးတွေရှိနေသလဲဘယ်လိုကြော်လွှားရမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392318994 fax နံပါတ် 2392318992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။အခုည9နာရီတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့သတင်းဆောင်မတွေဘက်ကိုလှည့်ချင်ပါတယ်။လူပေါင်း900ကျော်သေဆုံးခဲ့ပြီဖြစ်တဲ့ Ebola virus ပိုးအနောက်အာဖရိကမှာကူးစက်ပြန့်နှံ့နေတာကိုတာဝန်ရှိသူတွေထိန်းချုပ်ဖို့အပြင်းအထန်ကြိုးပမ်းနေကြရပါတယ်။ကုသနိုင်တဲ့နည်းလမ်းအခုချိန်ထိကြကြနာနာမရှိသေးတဲ့ရောဂါကူးစက်ပြန့်နှံ့မှာကိုလည်းကမ္ဘာတဝန်းကြီးထွားလာနေပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
။အနောက်အာဖရိကနိုင်ငံတွေမှာ Ebola ရောဂါစတင်ကူးစက်ပြန့်နှံ့ခဲ့တဲ့မလကဆက်လို့လူပေါင်းရာနဲ့ချီသေဆုံးခဲ့တာကြောင့်ကမ္ဘာတဝန်းကကျန်းမာရေးပညာရှင်တွေအစိုးရတွေဝိုင်းဝန်းထိန်းချုပ်ဖို့ကြိုးစားနေကြတာပါ Guinea Sierra Leone နဲ့ Liberia နိုင်ငံတွေကစလိုက်တဲ့ရောဂါဟာကမ္ဘာအနှံ့ပြန့်နှံ့လာမှာကိုလည်းစိုးရိမ်နေကြပါတယ်ပြင်သစ်ခြေဆိုင်နယ်စည်းမချဆရာဝန်များဖွဲ့ MSF ရဲ့ပြောခွင့်ရသူ Sandra Smiley ကတော့အသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပေမဲ့လည်းလူထုကျန်းမာရေးဆက်ရှောက်မှုစနစ်ခိုင်မာတဲ့တိုင်းပြည်တွေအတွက်တော့စိုးရိမ်စရာမလိုဘူးလို့ပြောပါတယ
် There's definitely concerns about itcoming up in different places and different countries
တခြားတိုင်းပြည်တွေတခြားဒေသတွေမှာလည်းတွေ့နေရတာဟာတကယ့်ကိုစိုးရိမ်စရာပါကျမတို့အားလုံးယောဂပြန့်နှံ့မှုကိုတားဆီးခြင်းနဲ့ဆိုတာကတော့သိကြပါတယ်ဒါပေမဲ့လည်းဒီကမ္ဘာလုံးအတိုင်းအတာနဲ့ကူးစက်မှုဆိုတာကတော့ဥရောပရဲ့လူထုကျန်းမာရေးစနစ်နဲ့စောင့်ရှောက်မှုအစီအမံတွေဟာခိုင်မာတာကြောင့်အနောက်အာဖရိကမှာကူးစက်တဲ့ပုံစံမျိုးတော့တွေ့ရမယ်မထင်ပါဘူး
ယောဂဆူဆူဝါပြန့်နှံ့နေတဲ့အနောက်အာဖရိကနိုင်ငံတွေက Liberia မှာတော့နေဆက်တော်တော်များကိုပိတ်လိုက်တယ်လို့ Sierra Leone နိုင်ငံမှာတော့လမ်းတွေမှာစစ်ဆေးကိတ်တွေဖွင့်ပြီးရင်မောင်းတွေကိုစစ်ဆေးနေကြတာပါဒီယောဂကိုတော့ပထမဆုံးစတင်တွေ့ရှိခဲ့တဲ့1986ခုနှစ်ကတည်းကစစ်သူတွေသနာပညာရှင်တွေလေ့လာနေကြပေမဲ့အောင်မြင်မြင်ကုသနိုင်မဲ့နည်းလမ်းတော့အခုချိန်ထိမတွေ့သေးပါဘူးလန်ဒန်တက္ကသိုလ်တကူရေးတန်ရှင်းနဲ့အပူပိုင်းဒေသယောဂလေ့လာရေးဌာနကကူးစက်ယောဂသုတေသီပမောက်ကဒေးဗစ်ဟီမန်ဟာဆိုရင်လေ Ebola virus ကိုဆယ်စုနှစ်နဲ့ချီပြီးလေ့လာနေသူပ
ါ The Ebola virus can get into most organs and into most cells in the body the liver it can get into other organs
ခန္ဓာကိုယ်တွင်းအင်္ဂါတွေ cells တွေအများစုထဲကိုဝင်နိုင်ပါတယ်အသက်ကနေတခြားကိုယ်ခန္ဓာတွင်းဝင်ရောက်ရာကကိုယ်တွင်းအစိတ်အပိုင်းပေါင်းစုံမှာယောဂပေါင်းစုံဖြစ်နိုင်ပါတယ်တချို့ဆိုရင်ခန္ဓာကိုယ်တွင်းသွေးယူပြီးအသက်ဆုံးရှုံးတဲ့အထိဖြစ်တတ်ပါတယ်
virus ပိုးဟာယောဂရထားတဲ့သွေးကနေလူကိုကူးစက်တဲ့လို့ကြာကြာနာနာချက်ပြုတ်မထားတဲ့အသားဟင်းတွေကိုစားသုံးရကဖြစ်နိုင်တာကိုလည်းစစ်သူတွေတွေ့ရှိထားကြတာပါ Nigeria စစ်သူတွေသနာဌာနညွှန်ကြားရေးမှူးပမောက်ခ Innocent ဦးကြာကတော့အာဖရိကနိုင်ငံတွေမှာဟင်းလျာဖြစ်တဲ့ရေပန်းစားတဲ့တောကောင်တွေကိုချက်ပြုတ်စားသုံးမှုတွေရှောင်ရှားဖို့တိုက်တွန်းပါတယ်
one of the mode of transmission is eating wild animals like bats, like chimpanzee, like gorilla, like orangutan.
လင်းတို့တို့ချင်ပန်စီတို့လူဝင်တို့ဥရန်ဥတန်မြောက်တို့လိုတောကောင်တွေကိုစားသုံးတာဟာယောဂကူးစက်တဲ့နည်းလမ်းတစ်ခုပါဒါတွေကိုမစားဖို့မကြိုက်မိဖို့ရှောင်ကျဉ်နိုင်မယ်ဆိုရင်တော့အီဘိုလာပြဿနာကိုရှောင်နိုင်မယ့်အလားအလာရှိပါတယ
်အီဘိုလာဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့အစောပိုင်းမှာဖျားနာတာလေကြောင်းနာတာကနေစပြီးနောက်ပိုင်းမှာတော့အော့အန်နာဝမ်းလျှောတာခန္ဓာကိုယ်တွင်းသွေးရည်ဆင်းတာတိဖြစ်တတ်ပါတယ်ဒါပေမဲ့လည်းယောဂဖြစ်တာကိုသိတဲ့ချင်းဟာနောက်ကျလေရှိတတ်တယ်လို့လည်းလန်ဒန်တက်သူကပမောက်ကဒေးဗစ်ဟေးမန်ကပြောပါတယ်
The disease is many times not recognized when it first enters a hospital. And in the early stages, it looks just like malaria or influenza or any other disease. And that's when the...
...se yung o yaw yaw chin di yaw a pshima mati yara re toro miya miya siwa re. So bain simha ne pya yaw a po lulu, to gwe lulu, to cha yaw a lulu, kasin sin pshini re dwe, se yung wu nan re kusak khanda ya ba re.
ကူဘိုဆင်းမရှိသေးတဲ့ Ebola virus ပိုးအန္တရာယ်ကြောင့်အာဖရိကနဲ့အလံဝေးလာတဲ့အာရှတိုင်းနိုင်ငံတွေမှာပါကြိုတင်ကာကွယ်ဖို့ဆောင်ရွက်လာကြတာပါအထူးသဖြင့်နိုင်ငံတကာခီးသွွားတွေအဝင်ထွက်များတဲ့တိုင်းပြည်တွေမှာလေကြောင်းရေကြောင်းခီးစဉ်တွေကိုကျန်းမာရေးအာဏာပိုင်တွေကအနီးကပ်စောင့်ကြည့်စစ်ဆေးမှုတွေကိုစတင်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လှဦးစုစည်းတင်ပြပေးခဲ့တာပါရှင်ခုတော့ကာရော့တီဘီယန်နန်နိုင်ငံဘက်ကသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ဗီယက်နမ်အစိုးရကမီဒီယာတွေကိုထိန်းချုပ်မှုတွေရှိနေပေမဲ့ဒီဂျစ်တယ်နည်းပညာဆိုင်ရာပြိုင်ဆိုင်မှုတွေကြားမှာဗီယက်နမ်ရဲ့မီဒီယာလုပ်ငန်းကြီးကကြီးထွားလာနေပါတယ်။လူငယ်ပရိသတ်ကိုဆွဲဆောင်နိုင်ဖို့ရည်ရွယ်ပြီး Rap တချင်းဆိုဟန်သတင်းတင်ဆက်တဲ့စမ်းသစ်တီထွင်ထားတဲ့နီလန်သောဝက်ဘ်ဆိုက်တစ်ခုလည်းထွက်ပေါ်လာပါတယ်။ဒီအကြောင်းကိုတော့ VOA သတင်းထောက်မာရီယန်ဘရောင်းဗီယက်နမ်မြို့တော်ဟန်နွိုင်းကနေသတင်းပေးပို့ထားပါတယ်ရှင်။နားဆင်ကြရအောင်ပါ။Chúng ta đã có một mùa giải đầy cảm xúc và đó là lý do tôi đọc chiếm trường quay hôm nay vì tình yêu. Tama ta kha ti phyat thau we de Rap News Plus ka si chen myan myan rap ta chin su han ne thau lwin ne tadin dwe paw aku su yin 18 khu thi shi twa ba bi. A mya su ko do internet video hlwin tin ne ni ne tin set ni da ba. YouTube paw ma hlwin tin tha de Rap News Plus ye rap ta chin tee twa ne tin set de tadin video re ko a chein 5 thing chaw law thi chi shu khe cha da ba.နောက်ဆုံးထုတ်လွှင့်ခဲ့တဲ့အစီအစဉ်ဆိုရင်ကမ္ဘာဖလားပွဲတော့ပိတ်ပွဲအခမ်းအနားအကြောင်းကိုတင်ဆက်ထားတဲ့အားကစားအထူးအစီအစဉ်ဖြစ်ပါတယ်။အများစုကတော့ BNN Media တွေမှာဖော်ပြထားပြီးသားအကြောင်းအရာတွေပါ။ BNN Plus ရဲ့ Editor Lee Kut Min ကတော့လက်ရှိအဖြစ်အပျက်တွေကိုစိတ်ဝင်စားမှုနည်းနေတဲ့အသက်73နှစ်ကနေ25နှစ်ကြားမျိုးဆက်တွေအတွေ့နီလန်းရှာယာကနေဒီစိတ်ကူးကိုရခဲ့တာလို့ပြောပါတယ်
။ We need to bring in something new, something interesting, something funny.
သူတို့အတွက်အသစ်ဆန်းပျော်ရွှင်လေးတွေဖန်တီးပေးဖို့လိုရလေဗျာကျွန်တော်တို့ရွေးချယ်တင်ဆက်နေတဲ့အခုဒီအစီအစဉ်ကတကယ့်ကိုပြည့်စုံပါတယ်လူငယ်တွေရဲ့ဘာသာစကားသူတို့အကြိုက်နဲ့သူတို့ပုံစံတစ်ခုကိုကျွန်တော်လေးလေးလတ်လတ်ဆောင်ကျင်းပေးခဲ့တာပါဒါကျွန်တော်ရဲ့စိတ်ကူးပ
ါအထူးမြေဆုံးတင်ဆက်မှုတစ်ခုကတော့တရုတ်နဲ့ဗီယက်နမ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတရုတ်တို့ကရေနံတူးစင်တစ်ခုလာရောက်တိဆောက်ချိန်နှစ်နိုင်ငံတင်းမာမှုအရှိန်မြင့်နေချိန်မှာတီးဖြတ်ထုတ်လုပ်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်အသက်25နှစ်အရွယ်ဘိုဘီယာဖန်ကတော့ rapper style သတင်းတင်ဆက်သူ3ဦးထဲက2ဦးဖြစ်ပါတယ
် I make it I cut the chorus of this and pop up
ကျွန်တော်ရဲ့ SoundCloud မှာကျွန်တော်သချင်းပိုက်တချို့တင်လိုက်တဲ့အခါမှာလူတွေက download လုပ်ပြီးတော့ phone နဲ့မှာ ringtone လုပ်ကြပါတယ
်ရှေးရုံးဆန်တယ်လို့လူသိများတဲ့အစိုးရပိုင်းဗီယက်နမ်သတင်းဌာနရဲ့ထိန်းချုပ်မှုအောက်မှာ BNN Plus ရဲ့ rapper ပုံစံသတင်းတင်ဆက်မှုအဆိုရင်အသက်အဆန်းတစ်ခုတင်မဟုတ်ပါဘူးစမ်းသစ်မှုတခုလည်းဖြစ်ပါတယ်။မင်းကအခုလိုဆက်ပြောပါတယ
်။ But many others really surprised when Vietnam Plus
ကျွန်တော်တို့ Vietnam Plus ပေါ်မှာဒီလိုတင်ဆက်မှုမျိုးလုပ်တာကိုတခြားလူတွေကသိကိုအံ့ဩကြပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ Vietnam Plus ကိုသိကိုရှေးယူဆန်တဲ့တကယ့်သတင်းဌာနကြီးတခုကပိုင်ဆိုင်ထားလို့ပါ။ကျွန်တော်တို့ကဖျော်ဖြေရေးလုပ်ငန်းကြီးတခုကနေပောက်ဖွားလာတာမဟုတ်ပေမဲ့ကျွန်တော်တို့ရဲ့ထုတ်လုပ်မှုကတကယ့်ကိုဖျော်ဖြေရေးနဲ့ဘူတုတ္တရတွေပေးနေတာဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံရဲ့ဥပဒေအရမီဒီယာထုတ်ဝေသူတိုင်းဟာအဖွဲ့အစည်းတစ်ခုခုကပံ့ပိုးထောက်ပံ့သူရှိရပါတယ်။ဒါကြောင့်လည်းမီဒီယာတွေကိုအစိုးရကထိန်းချုပ်ထားတယ်လို့ပြောဆိုနေကြတာထက်အစိုးရကလိုင်စင်ထုတ်ပေးထားတာလို့ပြောရင်ပိုပြီးတော့သိမြတ်တယ်ဆိုပြီးလဲဗီယက်နမ်ဆိုင်ရာကျွမ်းကျင်သူနဲ့အမေရိကန်တန်တမာဟောင်းဒေးဗစ်ဘရောင်းကပြောဆိုပါတယ
်
အများစုထဲမှာအထူးသဖြင့်အကျိုးအမြတ်အတွက်အလုပ်လုပ်နေကြတဲ့နေစဉ်ထုတ်စားဆောင်2000စင်လောက်နဲ့မဂဇင်း5000လောက်ဟာငွေကြေးထောက်ပံ့သူကတော့အမိခံလောက်ပဲဖြစ်ပါတယ်
ဆိုလိုတာကတော့ဘာတွေလုပ်နိုင်တယ်မလုပ်နိုင်ဘူးဆိုတာကိုကန့်သက်ထားပြီးသားပါအေဒါရီကိုအပတ်စဉ်လမ်းညွှန်ချက်တွေပေးသလိုအလုံးမဖြစ်တဲ့ကိစ္စတွေအပေါ်မှာချမှတ်ထားတဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နှီးကွေးရင်လည်းအခအားလျော်စွာဒဏ်ပေးခံရပါတယ်။သတင်းစာအများစုကအစိုးရရဲ့တစိတ်တပိုင်းထောက်ပံ့မှုကိုတနည်းတစ်ပုံမှီခိုနေကြရပြီးအစိုးရရဲ့ဘောင်ထဲကနေပဲဖော်ပြနေကြတဲ့ပုံစံများတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းဒီရေးသားထုတ်ဝေမှုတွေမှာအကျိုးအမြတ်ရရည်လှုံ့ဆော်နေကြခြင်းကပဲကန့်သက်ချက်တွေကိုတွန်းတိုက်နေသလိုဖြစ်စေတယ်လို့လည်းသူကပြောပါတယ
်။ In general, as you would expect of any publications which are around
ဒီစာပေထုတ်ဝေဖော်ပြကြတာမှာတကယ်အလုံးမဖြစ်တဲ့အကြောင်းအရာတွေပါရှိနေတဲ့အတိုင်အောင်ရေဝရအဖြစ်တော့စာပေထုတ်ဝေသူတွေအကျိုးအမြတ်အတွက်အလုံးလုံးကြတာမှာတော့လူတွေသိချင်ဖတ်ချင်မဲ့စိတ်ဝင်စားမဲ့အကြောင်းအရာတွေကိုရှာဖွေနေကြတာပါ
။လက်တလုံးမှာတော့ Raps News Plus ကအကျိုးအမြတ်မထွက်ပါဘူး။Editor မင်းနဲ့အဖွဲ့အနေနဲ့ဗီဒီယိုထုတ်လုပ်မှုကုန်ကျစရိတ်ကိုရပါမယ်လို့သတင်းတင်ဆက်သူရပ်ပါရီကတော့အခချင်းငွေမရချပါဘူး Editor မင်းကတော့သတင်းစာပညာအရလိုက်နာရမယ့်ကျင့်ဝတ်တွေအတိုင်းအခိုင်အမာရက်တည်သွားဖို့ကိုပဲဦးစားပေးထားတယ်လို့ပြောပါတယ် Rap News Plus ရဲ့အစီအစဉ်တွေကစီမင်းစီကံကန့်သက်ချက်တွေကိုတွန်းလှန်နေတာမဟုတ်ပါဘူးဒါပေမဲ့လည်း BNN သတင်းလုံခြုံရေးအတွက်တော့ပြုပြင်ပြောင်းလဲရေးခြေလှမ်းတစ်ရပ်ပဲဖြစ်ပါတယ်တကယ်တမ်းစိန်ခေါ်ချက်ကတော့အပြောင်းလဲမြန်တဲ့လူငယ်ပရိသတ်အတွက်လက်ဆက်သစ်လွင်မှုတွေကိုထိထားနိုင်ဖို့ပဲဖြစ်ပါလိမ့်ရှင်ကြက်ကပန်တင်းဟင်းဘင်ဒဘတ်တဲ့နောင်ဟာညက်ဗီဗီယက်နမ်ကငှဘကိုင်းစပင်းဗန်ဘန်ချူကွလစ်မချွန်ကွပန်တော့စငန်းငါကဲမုံဟိုက်ဖုံဟန်းစတောဘကိုင်းဒေါဖမ်ဖပ်ကမုံငါတော့ပြည်နယ်နိုင်ငံကရပ်တချင်းဆိုဟန်နဲ့သတင်းတင်ဆက်မှုအကြောင်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေနေ့ညနေပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲကျမတို့ရဲ့စနေနေ့ညနေပိုင်းအစီအစဉ်တွေလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေနောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အစီအစဉ်တွေကိုတော့ဒီလိုင်းဒိုမီတာ24 25 32 51တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်အခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်နော်အာဖရိကနိုင်ငံတွေမှာကူးစက်ပြန့်ပွားနေတဲ့ Ebola virus ပိုးဟာထိန်းချုပ်တားဆီးဖို့လှုံ့ဆော်နေတာတဲ့ပိုပြီးမြင်းမြန်းဆန်းဆန်းပြန့်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲကအဲ့ဒီနိုင်ငံတွေရဲ့သမ္မတတွေကိုသတိပေးလိုက်ပါတယ်Ebola virus ကူးစက်ပြန့်ပွားမှုအများဆုံးဖြစ်နေတဲ့ကျေးလက်ဒေသတွေစီလူမျိုးတက်ဖွဲ့တွေစီလူပြီးအဲ့ဒီနေရာတွေကိုတည်တံ့ခွဲထားနိုင်ရင်ဒီ virus ပြန့်ပွားမှုကိုကာကွယ်နိုင်မယ်လို့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေရဲ့သမ္မတတွေနဲ့တောက်ကြနေကတွေ့ဆုံပြီးမှ WHO အကြီးအကဲဒေါက်တာ Margaret Chan ကပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့အဆင်အဆက်အဆင်မပြေခဲ့တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရင်းရင်းနှီးနှီးဆက်ဆံတာကိုတွေ့ရနိုင်တဲ့ခီးစဉ်တစ်ခုအတွက်မြောက်ကိုရီးယားနိုင်ငံသားဦးဝင်ကြီးဟာပျိုယန်းမြို့တော်ကဒီကနေ့မှပဲစတင်ထွက်ခွာသွားပါပြီ။မြန်မာနိုင်ငံမှာဩဂုတ်လ10ရက်နေ့ကျရင်ကျင်းပမယ့်အာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့ရဲ့ဒေတာတင်းနော့ဖလဲပွဲကူပါတက်ရောက်လာနိုင်တဲ့သူ့ရဲ့အရှိတောင်အရှ9နိုင်ငံခီးစဉ်တွေမစ္စတာရီဆူယွန်းဟာပျုံရမ်းမြို့တော်ကနေဒီကနေ့မှပဲလေယာဉ်နဲ့ထွက်ခွာသွားတာပါဗီယက်နမ်နိုင်ငံရေကြောင်းလုံခြုံရေးတိုးတက်စေဖို့ကူညီတဲ့အစီအစဉ်တစ်ခုရဲ့တစိတပိုင်းအဖြစ်အသုံးပြုပြီးသားရေယာဉ်6ဆင်းကိုဂျပန်ကဗီယက်နမ်နိုင်ငံကိုပေးရမှာဖြစ်ပါတယ်ဗီယက်နမ်မှာရောက်နေတဲ့ဂျပန်နိုင်ငံသားဝန်ကြီးဖူမီယိုကီရှိဒါနဲ့ဗီယက်နမ်စီမံကိန်းနဲ့ဂျင်းနီမြို့နယ်မှုဆိုင်ရာဝန်ကြီးဌာနဝန်ကြီးပွီကန်ဗင်းတို့တောက်ကြနေကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ဟာအမေရိကန်ဒေါ်လာ5သန်းဘူးလောက်ရှိပါတယ်။ဒီနိုင်ငံရှေ့ပိုင်းကွန်ရှန်းမြို့ကစစ်ရုံတစ်ခုမှပေါက်ကွဲမှုဖြစ်ခဲ့တဲ့အတွက်လူ65ယောက်သေဆုံးပြီးတရားကြောဒဏ်ရာရသွားတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တိုင်ဝမ်ကုမ္ပဏီတစ်ခုပိုင်တဲ့မော်တော်ယာဉ်ဘိန်းတန်ကိုတဲ့ပုတ်တိုက်တဲ့လို့ယူမှာဒီကနေ့မနေ့အစောပိုင်းကပေါက်ကွဲမှုဖြစ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တရင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆွမ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကွာစီစမစ်ဖြစ်ပါတယ်ကျွန်မကသင်ကီထိုက်ပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ71 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစီရှင်
This program has come to you from the Voice of America, Washington.